ယနေ့သာသနာတော်နှစ်2559ခု2015ခုဇွန်လ17ရက်ကျသာပရိနေ့ဒီနေ့ဒီအချိန်ခါမှာတထာဂရတရားဟိတာမှာသတိပဋ္ဌာန်ဥပဒနာဘာဝနာတရားများကျူးစွာအားထုတ်နေကြတဲ့ယောဂီသူတော်ရှင်တို့အားဥစဉ်တို့ဟောကြားဖို့စီစဉ်လာတဲ့တရားကတော့အရင်တည်းကပြောခဲ့တဲ့သီလတရားတွေရဲ့အဆက်ပါပဲ။အဲ့ဒီသီလတရားတွေအရင်တည်းကပြောခဲ့တာတွေထဲမှာသီလ၄ပါးရှိတယ်ဆိုတာကိုပြောခဲ့ပါတယ်။ပါတိမောက္ခသံဝရသီလ၊ဣန္ဒြိယသံဝရသီလ၊အာဇီဝပါတိစုတ္တိသီလပစ္စယစန္ဒိစိတသီလဆိုပြီးသီလ၄မျိုးသီလ၄မျိုးအဲ့ဒီသီလ၄မျိုးထဲမှာတော့ဒီမြတ်စွာဘုရားရှင်ကသူ့မြတ်မာနသားကိုဟောတဲ့ဣန္ဒြေ၆ပါးတို့ကိုစောင့်စည်းခြင်းဆိုတဲ့ဣန္ဒြယတံဝရကိုတော့အတော်တန်ရှင်းပြခဲ့ပါပြီအသေးစိတ်ရှင်းပြခဲ့ပါပြီအဲ့တော့ဒီနေ့အဲ့ဒီသီလ၄ပါးအကြောင်းဒီလား၄ပါးအကြောင်းလေးကိုနည်းနည်းဆက်ပြီးတော့ပြောပါမယ်။ဇီလာဆိုတာ၄ချက်အဲ့ဒီထဲမှာပါတိမောက္ခသံဝရဇီလာဆိုတာဒီယဟန်တော်များယဟန်တော်များကျင့်သုံးရတဲ့ဝိနည်းသိက္ခာပုဒ်ဒီလူတွေအတွက်ဆိုရင်တော့၅ပါးဇီလာ၈ပါးဇီလာ၅ပါးသီလအထူးအပြင်၅ပါးသီလနဲ့အာဇီဝဓမ္မကသီလဒီသီလတွေဟာပါရိမောက္ခသံဝရသီလပါပဲအဲ့တော့ဒီတရားရိပ်တာတရားအားထုတ်စေကာလတွေမှာဆိုရင်ခု၈ပါးသီလဆိုပြီးတော့လဲစောင့်ထင်းကြပါတယ်အဲ့ဒါလို့ယဟန်တော်တွေဆိုရင်ဒီဝိနည်းသိက္ခာပုဒ်တွေကိုလုံခြုံစွာဆောင်ထင်းရပါတယ်အဲ့ဒီသီလစင်ကြဲစင်ကြဲရတယ်လို့ဆိုပါတယ်သီလစင်ကြဲမှဒီတရားအာမထုတ်ခင်ဒီသီလတွေစင်ကြဲထားရပါတယ်လူတွေကလည်းလူပုဂ္ဂိုလ်တွေအတွက်ဆိုရင်လည်းဒီ၅ပါးသီလအာဇီဝဓမ္မကသီလဒီသီလတွေကိုပထမစင်ကြဲနေရပါတယ်ဒါမဲ့လို့အထူးအဖြစ်တော့ယဟန်တော်တွေအတွက်ယဟန်တော်တွေကပို့ပြီးတော့အရေးကြီးပါတယ်တရားအထုတ်တရားအထုတ်မယ်ဆိုရင်ဒီသီလတွေစင်ကြယ်နေဖို့အတွက်ယဟန်တော်တွေရဲ့သီလဟာပို့ပြီးတော့အရေးကြီးတယ်လူပုဂ္ဂိုလ်တွေအတွက်ကတော့ဒီ၅ပါးသီလအာဇီဝဓမ္မကသီလတွေကိုအဲလုံခြုံခဲ့တယ်ဆိုရင်လည်းကောင်းတယ်မလုံခြုံခဲ့ဘူးသီလတွေမစင်ကြယ်သေးဘူးဆိုရင်တော့အဲ့ဒီတရားအားထုတ်တော့မယ်ဆိုရင်ဒီသီလအကျင့်တွေကိုစောင့်ထိန်ပါပြီလို့စိတ်ကိုစောင့်တည်လိုက်တယ်ဆိုရင်ဒါသီလပြည့်စုံသွားပါတယ်အဲ့တော့ဒီအရာလေးနဲ့ပတ်သက်ပြီးတော့လည်းနောက်ပြီးတော့နောက်ဆက်ဆက်ပြီးတော့ပေါ်လွင်အောင်ပို့ပြီးတော့ပြောပြပါဦးမယ်သီလဆိုတာတော့အကျင့်အဖြစ်တည်အကျင့်အဖြစ်ကြည့်ရင်တော့ဒီကိုယ်နဲ့နှုတ်ကိုလုံခြုံအောင်ယဉ်ကျေးအောင်ထိန်းသိမ်းတာကိုဒါတီလလို့ခေါ်တာပါပဲအဓိကကိုယ်နဲ့နှုတ်ကိုစောင့်ထိန်းတာဒီပါတိမောက္ခသံဝရတီလအာဇီဝပါတိစုတ္တိတီလဒီတီလတွေဟာကိုယ်နဲ့နှုတ်အဲယဉ်ကျေးမှုကိုယ်နဲ့နှုတ်ယဉ်ကျေးသိမ်မွေ့အောင်ကိုယ်နဲ့နှုတ်ဒီမယိုင်းဆိုင်အောင်ထိန်သိမ်းတာပါပဲထုံသိမ်းတာကိုဒါတီလလို့ခေါ်တယ်ကာယကံမှုတွေသူများအသက်သက်တာတွေသူများပစ္စည်းဥစ္စာခိုးတာတွေသူများအိမ်ဟာကျူးလွန်တာတွေဒါကိုအားဖြင့်မလွန်ကျူးမိအောင်စောင့်ထိန်းတာပါပဲနောက်လိမ်ပြောညာပြောတာတွေအဲကြမ်းကြမ်းတမ်းတမ်းပြောတာတွေအဲဆေးရည်တွိုင်းထွာတာတွေအကျိုးမရှိတဲ့စကားတွေပြောတာတွေဒါတွေကအဲနှုတ်အားဖြင့်စောင့်ထိန်းတာပါပဲအဲ့တော့အဲ့လိုစောင့်ထိန်းတဲ့အရာကိုဒါအ ြင်းအဖြစ်တော့ဒါတီလလို့ခေါ်တာပါပဲအဲ့လိုစောင့်ထိန်နိုင်ရင်အဲ့ဒီပုဂ္ဂိုလ်ဟာစောင့်ထိန်နိုင်တဲ့လောက်ယဉ်ကျေးသွားတာပါပဲမစောင့်ထိန်နိုင်ဘူးဆိုရင်တော့ဦးဇင်းတို့အရက်ထဲမှာပဲကြည့်ပေါ့လေအဲ့ဒီပုဂ္ဂိုလ်ဟာအဲစာရိတ္တတွေမကောင်းဘူးလို့တော့အဲဘေးပတ်ဝန်းကျင်တွေကလည်းကဲ့ရဲ့နိုင်တာပေါ့အဲကြောင့်တီလဆိုတာကာယကံနဲ့ကာယကံဆိုတဲ့ကိုယ်အပြုမူတွေနဲ့ဝစီကံဆိုတဲ့နှုတ်အပြောစီတွေကိုလုံးကျုံအောင်စောင့်ထိန်တာကိုအဲတီလလို့ခေါ်ပါတယ်အာဇီဝပါဠိစုတ်တိတီလဆိုတာကတော့ယန်းတော်တွေအတွက်ဆိုရင်ဒါပစ္စည်းလေးပါလို့ခေါ်တဲ့စွမ်းသင်္ကန်ကြောင့်စီဒီပစ္စည်းတွေကိုဝိနည်းသိခါဖို့နဲ့အညီဝိနည်းတရားနဲ့အညီအဲရရှိအောင်ရရှိတယ်ဆိုရင်ဒါအသက်မွေးမှုနဲ့ပတ်သက်တဲ့သီလစင်ကြယ်တယ်လို့ခေါ်ပါတယ်လူပုဂ္ဂိုလ်တွေအတွက်ဆိုရင်တော့မိမိတို့ရဲ့အသက်မွေးဝမ်းကြောင်းလုပ်တဲ့လုပ်ငန်းတွေဟာဒီအသက်မွေးဝမ်းကြောင်းလုပ်တဲ့လုပ်ငန်းတွေဟာစင်ကြယ်ရပါမယ်ဘယ်လိုစင်ကြယ်ရမလဲဆိုရင်မိတို့အသက်မွေးဝမ်းကြောင်းလုပ်တဲ့လုပ်ငန်းတွေဟာအစောကကာယကံမှု၃ပါးနဲ့ဝစီကံမှု၄ပါးအဖြစ်စင်ကြရမယ်ဆိုလိုတာကအဲ့ဒါလိုအစောကပြောတဲ့ကာယကံဝစီကံအမှုတွေနဲ့ပတ်သက်ပြီးတော့မိတို့အသက်မွေးဝမ်းကြောင်းလုပ်နေရတယ်ဆိုရင်ဒါအာဇီဝပါဠိတ္တိမစင်ကြဘူးလို့ခေါ်ပါတယ်အဲ့တော့ပစ္စယစန္ဒိစိတပစ္စယစန္ဒိစိတသီလဆိုတာကတော့အထူးအဖြင့်ယန္တော်တွေနဲ့သက်ဆိုင်တာပေါ့လေရရှိတဲ့ပစ္စည်းလေးပါးကိုသုံးစွဲတဲ့အခါမှာအဲဆင်ခြင်ပြီးတော့ပစ္စောကနာဆင်ခြင်ပြီးတော့သုံးစွဲတယ်လို့ခေါ်ပါတယ်ပစ္စောကနာဆင်ခြင်ပြီးသုံးစွဲတယ်ဆိုတာလဲဒီစွမ်းသင်္ကန်ကြောင့်စီအစရှိတဲ့ပစ္စည်းတွေကိုသုံးစွဲတဲ့အခါအရှမ်းပူစားတဲ့ဒဏ်တွေကိုခံနိုင်ရန်အတွက်သုံးဆွဲပါ၏အဲနောက်ပြီးတော့ဒီခန္ဓာကိုယ်ဤအဲမျှတောက်အောင်သုံးဆွဲပါ၏အဲအသက်ရှင်ကျန်းမာနိုင်ုံလောက်သုံးဆွဲပါ၏ပရိယပฏิပတ်ပရိယဆိုတဲ့စာပေလိလာတင်ကြားမှုတွေလှုပ်ဆောင်နိုင်အောင်တရားဘာဝနာတွေအားထုတ်နိုင်အောင်သုံးဆောင်မိဝဲပါ၏လို့ဒီလိုဆင်ញင်ပြီးသုံးဆွဲတာကိုပစ္စောကနာဆင်ញင်ပြီးသုံးဆွဲတယ်လို့ခေါ်ပါတယ်အထူးအဖြင့်တော့ယဟန်တော်တွေအတွက်ပို့ပြီးတော့ဒါသက်ဆိုင်ပါတယ်အဲ့တော့ဒီတိလာတွေကိုဒီတိလာတွေနဲ့တရားအထုတော့မယ်ဆိုရင်အစောကပြောခဲ့သလိုပဲယဟန်တော်တွေအနေနဲ့တရားအထုမယ်ဆိုရင်ဒီတိလရေပါရိမောကသံဝရတိလအာဇီဝပါရိတ္တလိတိလပစ္စယသန္တိတိတာတိလဆိုတဲ့ဒီတိလတွေကိုစင်ကြယ်အောင်အရင်ပြုလုပ်ရပါတယ်စင်ကြယ်ပြီးမှပဲတရားအားထုတ်ရပါတယ်လူတွေအတွက်ကတော့အစောကပြောသလိုပဲဒီပရမပိုင်းမှာအရင်တော့တိလတွေမပြည့်စုံမစင်ကြယ်ပေမဲ့လို့လဲတရားအားထုတ်တော့မယ်လို့စိတ်ဖြစ်တာနဲ့ဒီနေ့ဒီချိန်အစပြီးတော့ဒီအမှုတွေကိုဆောင်ကျင်ခြင်းဆိုတဲ့တိလတွေကိုဆောင်ထိမ့်ပါဤလို့စိတ်ကနေယေຊုမှုပြုလိုက်တယ်ဆိုရင်တနည်းအားဖြင့်တိလဆောက်တည်လိုက်တယ်ဆိုရင်ဒါတိလစင်ကြယ်သွားတယ်လို့ဆိုပါတယ်အဲ့လိုတိလစင်ကြယ်တယ်ဆိုရင်တော့အဲ့ဒီပုဂ္ဂိုလ်တရားအထုတ်လို့တရားသူတရားမြတ်တွေရနိုင်ပါတယ်အဲ့တော့ဒီဘဝမှာတရားတို့တရားမြတ်မရနိုင်အောင်တားမြစ်နိုင်တဲ့သီလတနည်းအားဖြင့်ကံနေလဲရှိပါတယ်အဲ့ဒီသီလကံနေရာဒီဘဝမှာလည်းတရားတို့တရားမြတ်မရနိုင်ဘူးတချို့ကံနေရာတိတ်ပြီးတော့ကြီးမားတဲ့အတွက်ဒီဘဝမှာလည်းတရားတို့တရားမြတ်မရနိုင်ဘူးနောက်ဘဝတွေမှာလည်းဒီသူကတိလူရွာနဲ့ရွာဆိုတဲ့သူကတိဘဝတွေမရနိုင်တဲ့ကံရှိပါတယ်အဲ့ဒါတွေကတော့ပัญชานန္တရိယကံလို့ခေါ်တဲ့ ကံရဲ့နောက်ဘိက္ခုနီတုစကလို့ခေါ်တဲ့ကံရဲ့နောက်ပြီးတော့အရိယုပါဝါဒကံတဲ့အဲ့ဒါတွေရှိတယ်ဆိုရင်တော့ဒီတရားဓုတရားမြတ်ဒီအဲမရနိုင်ပါဘူးတဲ့အဲ့ဒီပုဂ္ဂိုလ်ဟာပဉ္စန္ဒရိယကံဆိုတာကတော့ဘာလဲဆိုရင်အမိတ္တရှင်အဖတ္တရှင်ယန္တာဆိုတဲ့ယန္တာဆိုတဲ့လူဇက်ရှိတဲ့ယန္တာကိုတတ်ရှင်မြတ်စွာဘုရားသေစိတ်တရားပြုခြင်းနဲ့တန်ခါကိုတင်းခွဲခြင်းတန်ခါကိုတင်းခွဲနိုင်တာကတော့ယဟန်တန်ခါတွေနဲ့ပဲတတ်ဆိုင်ပါတယ်အဲ့ဒီကံကြီးဥစဉ်တို့ပမာလို့ဆိုတော့ကံကြီးလို့ခေါ်ပါတယ်အဲ့ဒီကံကြီး၅မျိုးကျူးလွန်နေဆိုရင်တော့ဒါအာနန္ဒရိယကံလို့ခေါ်ရပါတယ်အာနန္ဒရိယကံဆိုတာဘဝမရှားဘဲနဲ့ဒီဘဝနေတည်ဆုံးတာနဲ့နောက်ဘဝမှာအပယ်ငရဲကိုဓာတ်လိုက်ရောက်နိုင်တဲ့ကံကြီးတွေလို့ခေါ်ပါတယ်အဲ့ဒီကံကြီးမျိုးတွေရှိတယ်ဆိုရင်လည်းဒီတရားဓုတရားမြတ်တွေလည်းမရနိုင်ဘူးသူကတိဘဝဆိုတဲ့လူရွာနဲ့ရွာဆိုတဲ့သူကတိဘဝတွေကိုလည်းမရနိုင်ပါဘူးတဲ့နောက်တစ်ခုကတော့ဘိက္ခုနီတုစကဆိုတာတော့ဒါဘိက္ခုနီတွေရှိတဲ့အချိန်ကတော့တက်ဆိုင်တာပေါ့လေဘိက္ခုနီဆိုတော့ဒီယဟန်အမျိုးသမီးယဟန်မိန်းမတွေကိုဖြတ်စည်းတာသီလအကျင့်တွေပြက်စီးအောင်ဖြတ်စည်းတာအဲ့ဒါလို့ဖြတ်စည်းတယ်ဆိုရင်ဒါဘိက္ခုနီတုစကကံလို့ခေါ်ပါတယ်နောက်အရိယုပါဝါဒကံဆိုတာကတော့အရိယာလို့ပုဂ္ဂိုလ်ဖြစ်တဲ့ပုဂ္ဂိုလ်ကိုအရိယာဖြစ်တဲ့ပုဂ္ဂိုလ်ကိုတိလို့ပဲဖြစ်စေမတိပဲဖြစ်စေသူရဲ့သီလအကျင့်တွေတိတ်ခါတွေအဲနာမည်တွေပျက်စီးအောင်ကဲ့ရဲ့တာရှုပ်ရှားတာအဲ့ဒီလိုပြုရဲဆိုရင်ဒါအရိယုပါဝါဒကံလို့ခေါ်ပါတယ်ဒါမှလို့အဲ့ဒီအရိယာပုဂ္ဂိုလ်တွေအဲ့လိုပြင်းမာမိတယ်ဆိုရင်တော့အရိယာပုဂ္ဂိုလ်တွေကိုတောင်းမှန်ရင်ပြန်တောင်းမှန်ရင်တော့ဒီကံကတော့လွတ်နိုင်တယ်လို့ဆိုပါတယ်ဒီကံနေရှိတယ်ဆိုရင်တော့ဒီတရားဓုတရားမြတ်တွေမရနိုင်တာတော့မြတ်စွာဘုရားရှင်လက်ထက်ကထင်ရှားတာတော့အစာတသက်မင်းဆိုတာထင်ရှားပါတယ်အစာတသက်မင်းကအဲ့ဒီဘုရားမှာတရားဓုတရားမြတ်ရနိုင်တဲ့ပုဂ္ဂိုလ်ပါပဲဒါမဲ့လို့ရှင်ဒီဝရဆိုတဲ့လူမိုင်းနဲ့ပေါင်းမိတဲ့အတွက်လူမိုင်းနဲ့ပေါင်းပြီးတော့အမားတွေဒီအထူးအဖြစ်ဖခင်ကိုတက်ရှင်းဆိုတော့ပိတုကာရကကံကိုကျွလွန်မိတဲ့အတွက်အဲ့ဒီဘဝမှာသူကတရားဓုတရားမြတ်မရဘဲနဲ့ငရဲကိုရောက်ရရှာပါတယ်အဲ့ဒါဟာတရားဒီဘဝမှာတရားဓုတရားမြတ်ရနိုင်ပြီမဲ့လို့အဲ့ဒါလိုကံနေရှိတယ်ဆိုရင်ဒါမရနိုင်ဘူးဆိုတာထင်ရှားပါတယ်အဲ့တော့အဲ့ဒီကံနေမရှိဘူးဆိုရင်တော့လူပုဂ္ဂိုလ်တွေအတွက်ဆိုရင်အရင်သီလတွေမပြည့်စုံခဲ့ပြီလို့မစင်ကြယ်ခဲ့ပြီလို့ဒီတရားဓုတရားမြတ်တွေရနိုင်ပါတယ်တဲ့အဲ့ဒါထင်ရှားတာကတော့ဟိုတနေ့ကဟောကြားခဲ့တဲ့ထဲမှာပါတဲ့တန်တရီအမတ်တို့ဆိုရင်ဒါသီလတွေမစင်ကြယ်ခဲ့ပါဘူးဒါမဲ့လို့မြတ်စွာဘုရားရှင်ရဲ့တရားကိုဟောကြားတဲ့အချိန်အစပြီးတော့သူသီလတွေလုံးကျောင်းအောင်ဆောင်ထိတ်မယ်ဆိုတဲ့စိတ်လေးဖြစ်တဲ့နောက်ကိုမြတ်စွာဘုရားရှင်ရဲ့တရားကိုနားလိုက်တာနဲ့ဒါသီလတွေစင်ကြယ်သွားပါတယ်ဒီကြောင်းရနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ယောဂီတယောက်ကမေခွန်းတစ်ခုဦးဇင်းမေးတယ်လို့ထင်ပါတယ်တည်တည်ချာချာတော့မမှတ်မိလိုက်ပါဘူးသူကအဲ့ဒီပုဂ္ဂိုလ်ဟာသီလတွေမစင်ကြယ်ခဲ့ဘူးမို့လားဆိုလားယောဂီကအဲ့တဘောရှိတဲ့မေခွန်းလေးမေးတယ်နဲ့တူပါတယ်အဲ့တော့လူပုဂ္ဂိုလ်တွေအတွက်ဆိုရင်အဲ့ဒါလိုတန်တရီအမတ်တို့နောက်ပြီးတော့အရိယာဆိုတဲ့အရိယာလို့အမည်ရှိတဲ့ဒီငားများနေတဲ့ပုဂ္ဂိုလ်ငားများတဲ့ပုဂ္ဂိုလ်သူလည်းမြတ်စွာဘုရားရှင်ရဲ့တရားကိုနားရတဲ့အချိန်မှာဒီတရားဓုတရားမြတ်ကိုရသွားပါတယ်အရိယာဆိုတဲ့ငားများတဲ့ပုဂ္ဂိုလ်ကဘယ်လိုလဲဆိုရင်မြတ်စွာဘုရားရှင်လက်ထက်ကမြတ်စွာဘုရားရှင်ကဒီပုဂ္ဂိုလ်ရဲ့တရားဓုတရားမြတ်ရမဲ့အရှင်တွေကိုသိတဲ့အတွက်အဲ့ဒီငားများနေတဲ့အရိယာလို့အမည်ရတဲ့ငားများနေတဲ့ပုဂ္ဂိုလ်ရဲ့ပုဂ္ဂိုလ်ရှိကိုမြတ်စွာဘုရားနောက်ပါရဟန်းတော်တွေနဲ့ဆံရံပြီးတော့ကြွသွားပါတယ်ကြွသွားတော့ ရိယာလို့အမိရှိတဲ့ပုဂ္ဂိုလ်ကငါးမြားနေပါတယ်မြတ်စွာဘုရားရှင်ကြွလာတယ်ဆိုတာသိတော့မြတ်စွာဘုရားရှင်တို့မိဒီမကောင်းမှုတွေပြုတာကိုကဲရဲလေးရှိတယ်လို့သိတဲ့အတိုင်းယုဒိလေးစားမဲ့အနေနဲ့သူအဲ့ဒီငါးမြားဟောငါးမြားတဲ့ဒုဒ္ဒံကိုဒါလေးချထားပါတယ်ငါးမြားတဲ့ဒုဒ္ဒံကိုဒါလေးချထားတဲ့အချိန်မှာမြတ်စွာဘုရားရှင်အဲ့ဒီနာရောက်တဲ့အခါမှာမြတ်စွာဘုရားရှင်ကသူ့မနောက်မဲ့ပါ အရှင်သာရိပုတ္တရာကြီးကိုမေးပါတယ်ဘယ်မိရှိပါသလဲအရှင်သာရိပုတ္တရာလည်းတူရောအရှင်သာရိပုတ္တရာမိရှိပါတယ်ရှင်မောဂလန်ကြီးဘယ်မိရှိပါသလဲစာရှိတိဖြင့်မထေရကြီးတွေကိုအသေးသေးနာမည်မေးရိယဆိုတဲ့ပုဂ္ဂိုလ်ကလည်းငါးများနေတဲ့ပုဂ္ဂိုလ်ကလည်းငါတော့မြတ်စွာဘုရားရှင်ကငါ့လည်းနာမည်မေးပါပဲလို့သိတယ်ဒီတော့မြတ်စွာဘုရားရှင်ကမေးပါတယ်ငါးများနေတဲ့ပုဂ္ဂိုလ်ကလည်းငါများနေတဲ့သူကိ အဲ့တော့သူ့ရဲ့နာမည်နဲ့လုပ်ငန်းနဲ့အတရားစီဖြစ်နေအဲ့တော့မြတ်စွာဘုရားရှင်ကအဲ့ဒီအကြောင်းအရာလေးနဲ့ပတ်သက်ပြီးတော့ပဲအဲတကယ်အရိယာဆိုတာကတင်လို့သူများတွေအတက်ကိုတတ်နေတဲ့ညှင်းဆဲနေတဲ့ပုဂ္ဂိုလ်ကိုပုဂ္ဂိုလ်ဆိုတာတကယ်အရိယာမမီသေးဘူးအရိယာဆိုတဲ့တကယ်အရိယာမီအောင်ဆိုရင်သူများတွေကိုတတ်ရှင်းဆိုတဲ့အမှုမှဆောင်ကျင်တဲ့ပုဂ္ဂိုလ်သာ
စာကြည့်တယ်ပြန်ဟောကြားလိုက်တဲ့အခါမှာအဲ့ဒီတရားဥဒိမြင်ပြီးတော့အဲ့အရိယာပုဂ္ဂိုလ်ကအရိယာဆိုတဲ့ငါးများနေတဲ့ပုဂ္ဂိုလ်ကသောတာပန်ဖြစ်သွားပါတယ်တဲ့ဒါဟာအစပရမပိုင်းမှာသူများတက်ကိုတက်ရှင်းအစာရှိတဲ့ဒီသီလတွေမစင်ကြယ်ပေမဲ့လို့မြတ်စွာဘုရားရှင်ရဲ့ဒီတရားကိုနာကြားလိုက်တဲ့အရှင်အစာပြီးတော့သီလတွေလုံးကျော်အောင်ဆောင်ထိတ်မယ်ဆိုတဲ့စိတ်ဖြစ်ပြီးတော့အဲမ
တခုကနာဝုထုကြောင့်တခုကဗာလဲဆိုရင်မြတ်စွာဘုရားရှင်လက်ထက်ကပဲတခု2ယောက်ကပိုင်း၌2ယောက်အဲ့ဒီကပိုင်း၌တငယ်ချင်း2ယောက်ဟာမြတ်စွာဘုရားရှင်ကြောင်းကိုလာလာပြီးတော့တရားနာရင်းနဲ့တရားနာတဲ့ပုဂ္ဂိုလ်တွေရှိရနေပြီးတော့အဲကပိုင်း၌ခိုးယူလေးရှိပါတယ်အဲကပိုင်း၌ခိုးယူလေးချက်ဒီနေ့ကျတော့မြတ်စွာဘုရားရှင်တရားဟောနေစဉ်အခါမှာပဲအဲတကူကပိုင်း၌ကပိုင်း၌တကူနှစ်ယောက်တည်းကတယောက်ကမြတ်စွာဘုရားရှင်ဟောနေတဲ့တရားကိုအဲတရားနားဆိုင်ပြီးတော့နားဆိုင်မိသွားပြီးတော့တရားရဲ့သဘောတဘာဝနဲ့နားလည်ပြီးတော့ဒီတရားတွေတရားတွေသဘောတဘာဝနဲ့နားလည်ပြီးတော့မိမိရဲ့ယောနံခန္ဓာကိုဒီတိပ္ပံတရားရဲ့နဲ့ရှုမှတ်လိုက်တဲ့အခါအဲ့ဒီနေရာမှာပဲသောတာပန်ဖြစ်သွားပါတယ်အဲ့လိုသောတာပန်ဖြစ်သွားတော့အဲ့ဒီပုဂ္ဂိုလ်ကအဲသောတာပန်ဆိုတာဒီသီလ၅ပါးသီလလုံးဝစင်ကြယ်သွားပါတယ်အသက်နဲ့တော့လဲပြီးတော့ဆောင်ထိန်ပါတယ်အဲ့တော့အဲ့လိုသောတာပန်ဖြစ်သွားတဲ့အတွက်အဲ့ဒီကပိုင်းနိုင်တကူကအဲ့ဒီနေ့အတွက်မခိုးတော့ပါဘူးမနိုင်ခဲ့တော့ပါဘူးကျန်တဲ့တကူတငယ်ချင်းတကူကတော့သူကကပိုင်းနိုင်ခိုးလာတယ်ခိုးလာတော့သူတို့အိမ်ရောက်တဲ့အခါကျတော့အဲ့ဒီပစ္စည်းရလာတဲ့တငယ်ချင်းကသူ့တငယ်ချင်းပြောတယ်အာမင်းတော်တော်အားရကောင်းပဲဒီနေ့မင်းဘာမှမရလာဘူးပဲစားကြည့်ကြည့်ပြန်ကဲရဲစကားဆိုတယ်ကဲရဲစကားဆိုတော့သူဟာဒီအမှုတွေကိုဘယ်တော့မှအဲမကျူးလွန်တော့ဘူးမဖောက်ပြက်တော့ဘူးဆိုပြီးတော့သူကပြောတယ်အဲပြောပြီးတော့နောက်ပြီးတော့လည်းမြတ်စွာဘုရားရှင်ဒီအကြောင်းအရာကိုလျှောက်ပြလျှောက်ပြတဲ့အခါမြတ်စွာဘုရားရှင်ကဟုတ်တယ်တဲ့လောကမှာတချို့ဟာအဲယောဘလောမညတိပါလျံပဏိတော်ဝါပိဒိနာသောအစားကြီးတိဖြင့်ဒီလောကမှာတချို့ပုဂ္ဂိုလ်ဟာကိုယ့်ကိုယ်ကိုမိုင်မဲနေရတာနဲ့မိုင်မဲနေပေမဲ့လို့ကိုကိုကိုမိုင်မဲတယ်မလိမ္မာဘူးလို့သိတယ်တဲ့အဲ့ဒီလို့သိတဲ့ပုဂ္ဂိုလ်ဟာပညာရှိလူလိမ္မာဖြစ်နိုင်ပါသေးတယ်တဲ့အချို့မိုင်မဲနေတဲ့ပုဂ္ဂိုလ်မလိမ္မာတဲ့ပုဂ္ဂိုလ်ကတော့ကိုကိုကိုပညာရှိတယ်လိမ္မာတယ်လို့ထင်နေတယ်အဲ့ဒီပုဂ္ဂိုလ်အတွက်ကြတော့အဲလိမ္မာစရာအကြောင်းမရှိဘူးလို့အကြောင်းမရှိပဲနဲ့အဲလူမိုက်ဟာလူမိုက်ပဲဖြစ်နေပါတယ်ဆိုတော့ဒီတရားလေးကိုထပ်ပြီးတော့ဟောပြပါတယ်နောက်တစ်ခုကတရားသူတရားမြတ်မရနိုင်အောင်အတားအဆီးဖြစ်နေတဲ့ ဒါစီဖြစ်နိုင်တဲ့အရာတစ်ခုကပါလဲဆိုရင်ကိလေသန္တရကိလေသန္တရဆိုတဲ့ဒီကိလေသာအန္တရကိလေသန္တရဆိုတာကတော့ပါလဲဆိုရင်ဒီအရာတွေကိုမိမိတို့ဒီကံနေပေါ့လေညရတ္တမိစ္ဆာဒိဋ္ဌိကံဆိုတဲ့အဲ့ဒီအရာညရတ္တမိစ္ဆာဒိဋ္ဌိဆိုတဲ့အရာတွေရှိတယ်ဆိုရင်ဒါ တရားတရားများရဖို့အတွက်ဒါစီဖြစ်နေပါလေညရတ္တမိစ္ဆာဒိဋ္ဌိဆိုတာဘာတွေလဲဆိုရင်ဒီအာကိရိယာအာကိရိယာဝါဒလို့ခေါ်တဲ့ဒီကောင်းမှုမကောင်းမှုတွေဟာမရှိဘူးကောင်းမှုမကောင်းမှုတွေပြုလုပ်ရမယ်လို့ကောင်းမှုမကောင်းမှုတွေရဲ့ကောင်းမှုမကောင်းမှုပြုလုပ်ရမရောက်ဘူးကောင်းမှုမကောင်းမှုဆိုတာမဖြစ်ဘူးနောက်ပြီးတော့ကောင်းကျိုးဆိုးကျိုးကိုလည်းမပေးနိုင်ဘူးလို့ အဲ့လိုမြဲမြံစွာယူတဲ့အကိရိယာဝါဒလို့ခေါ်ပါတယ်နောက်တစ်ခုကနတ္ထိကဒိဋ္ဌိလို့ခေါ်တဲ့တတ္တဝရရာသိပြီးရင်ပြတ်သွားတာပဲဆုံးသွားတာပဲဒီတစ်ဘဝပဲရှိတာပဲဘဝတစ်ဘဝမှာမဖြစ်နိုင်တော့ဘူးကောင်းမှုမကောင်းမှုတွေရဲ့ကောင်းကျိုးဆိုးကျိုးတွေရာလည်းမရှိနိုင်တော့ဘူးလို့ဆွဲဆွဲမြဲမြဲယူတဲ့နတ္ထိကဒိဋ္ဌိရဲ့နောက် အဟိတုကဒိဋ္ဌိလို့ခေါ်တဲ့ကောင်းကျိုးဆိုးကျိုးဖြစ်ဖို့အတွက်ကောင်းမှုမကောင်းမှုဆိုတဲ့ကံအကြောင်းတရားတွေမရှိဘူးအကြောင်းမရှိပဲသူ့လိုလိုချမ်းသာလာကြတယ်သူ့လိုလိုစင်းရဲကြတယ်လို့မြဲမြံစွာယူတဲ့အဟိတုကဒိဋ္ဌိဒီအရာဒီယူဆ၃မျိုးကိုဒါနိယတ္တမိစ္ဆာဒိဋ္ဌိလို့ခေါ်ပါတယ်အဲ့ဒီနိယတ္တမိစ္ဆာဒိဋ္ဌိဒီတဲ့ဒီအရာ၃မျိုးဒီအယူအမှား၃မျိုးရှိတယ်ဆိုရင်မစွ
ဒီကောင်းတဲ့အမှုတွေလှုပ်ရှင်းဆိုတဲ့ကောင်းမှုကုသိုလ်ကံမကောင်းတဲ့အရာတွေကိုပြုလှုပ်ရှင်းဆိုတဲ့မကောင်းမှုအကုသိုလ်ကံအဲ့ဒီကံတွေရဲ့နောက်ပြီးတော့အဲ့ဒီကံတွေရဲ့ကောင်းတဲ့ကံတွေဟာကိုယ့်ရဲ့ကိုယ်ပိုင်အရာတွေပဲလို့သိရှိနားလည်တာကမ္မစကတာသမာဓိလို့ခေါ်ပါတယ်အဲ့ဒါလို့မဟုတ်ဘဲနဲ့ကုသိုလ်ကံတွေလည်းရှိတယ်အကုသိုလ်ကံတွေလည်းရှိတယ်ဒီကုသိုလ်ကံရဲ့
ကျင့်ကြုတ်ကိုဟောပြပါတော်မူပါဗျာလို့မြတ်စွာဘုရားရှင်ကတောင်းပန်တော့မြတ်စွာဘုရားရှင်ကအဲ့ဒါလို့ဆိုရင်ပထမဦးဆုံးဒီပါတိမောက္ခဇံဝရဒီလာဆိုတဲ့ဒီဒီလာတွေကိုလည်းစင်ကြအောင်လုပ်လိုက်ပါဦး အဲ့လိုတိလာလဲစင်ကြပြီအယူလဲဖြောင်းမှန်မှန်ကံပြီဆိုရင်တော့စတ္တာရောစတိပဋ္ဌာန်၄ပါးဝေယာစီတတိပဋ္ဌာန်၄ပါးကိုပွားများအားထုတ်ပါတော့လို့မြတ်စွာဘုရားရှင်ကအရှင်ဩဒိယကိုမိန့်ပါတယ်အဲ့လိုမိန့်တဲ့အတိုင်းရှင်ဩဒိယဟာဒီတတိပဋ္ဌာန်၄ပါး၄ပါးကိုပွားများအားထုတ်လိုက်တဲ့အခါရဟန္တာဖြစ်သွားပါတယ်ဒါကြောင့်ဒီနောက်ဆုံးဘဝဆိုတဲ့ပိရှိမဘူဝိကတရားတို့တရားမြတ် ရနိုင်တဲ့ပုဂ္ဂိုလ်ပင်ဖြစ်စေကြမူဒီတိလနဲ့အယူစင်ကြရပါတယ်တဲ့အဲ့တော့ဦးဇင်းတို့ဒီဆိုလိုချင်တာကတော့ဒီတိလဆိုတာသိပြီးတော့အရေးကြီးပါတယ်တရားတို့ရဲ့ယောဂီပုဂ္ဂိုလ်တွေတချို့နေရာဌာနတွေမှာဒီမြင့်မြတ်တဲ့ထထမ်းကြတဲ့တတိပဋ္ဌာန်ဝိပဿနာဘာဝနာတရားတွေတရားအားထုတ်ကြတယ်လို့ဆိုမယ်လို့တိလကိုအလေးမပြုကြတာ တိလကိုအလေးမပြုတတ်တာတွေရှိပါတယ်။ဒီရိတ္တဌာနမှာတော့တိလကိုအထူးအလေးပြုရပါတယ်။ဒီ7ပါးတိလဆိုရင်လည်း7ပါးတိလလုံးအလုံးလုံးကျုံအောင်စောင့်ထင်းရပါတယ်။အရှုပ်ဆိုရင် 7 ဖြစ်နိုင်ဆုံးယောဂီပုဂ္ဂိုလ်တွေတော့ဒီမှာတရားရှုမှတ်ပြီးတော့စားကြတော့ကြဖို့ဒါညွှန်ကြားထားတာရှိပါတယ်။အဲ့တော့တရားရှုမှတ်တဲ့တရားရှုမှတ်ပြီးတော့မစားဘဲနဲ့အမှတ်တွေလွတ်တယ်ဆိုရင်တော့ဒါကိုယ့်ရဲ့တရားလေးနည်းနည်းဟောဖြစ်သွားတာပေါ့အားနည်းသွားတာပေါ့လေကိုယ့်ရဲ့ရှုမှတ်နေတဲ့တရားလေးအားနည်းသွားတာပေါ့ဒီအပြင်စားဝတ်တော်ဘုနာမွန်လွဲတွေပါလေ မွန်လွဲပိုင်းတွေပါလေမစားမတော်မဲ့အရာတွေဆိုတာလေဒါသတိထားပြီးတော့ချောင်ကျင်းရပါလေဒီဆန်တို့ဂျုံတို့စားရှိတဲ့အရာတွေပါတဲ့အရာတွေနို့တွေပါတဲ့အရာတွေဒီအရာတွေကိုမွန်လွဲပြီးတဲ့အချိန်အစပြီးတော့နောက်နေ့အာယုန်တက်တဲ့အချိန်ထိအာယုန်တက်တဲ့အချိန်ထိမစားဘူးစောင့်ထင်းရမယ်ဆိုတာပါပါတယ်အဲဒါကြောင့်အဲ့ဒါတွေကို ဝင်လာပြီးတဲ့အချိန်အစပြီးတော့ညနေပိုင်းနေမှာဖြစ်စေဟုတ်နောက်နေ့မနေ့ခင်းပိုင်းအစောတွေမှာဖြစ်စေအာယုံမတက်သေးဘူးဆိုရင်ဒါမစားမိအောင်သတိထားပြီးတော့စောင့်ထင်းရမှာပါအဲ့ဒါလိုပဲအလှပပြုပြင်တာတွေဒါတွေလည်းဒီတရားရှုမှတ်တဲ့အချိန်တွင်းမှာဒါတွေစောင့်ထင်းရမှာပါအဲ့ဒါကြောင့်တိလဆိုတာလည်းဒီတရားရှုမှတ်တဲ့အရေးမှာတက်ပြီးတော့ အခြေခံကြပြီးတော့အရေးပါတယ်ဆိုတာလည်းဦးဇင်းရောဂီတို့ဒါသတိထားမှာပါပဲအဲ့တော့အဲ့ဒါလိုသွားပြောတဲ့ပင်ချန္ဒရိယကံဘိက္ခုနီဒုစကကံအရိယူပါဝါဒကံဆိုတဲ့ဒါတွေရှိတယ်ဆိုရင်တရားတို့တရားမြတ်မရနိုင်တဲ့ပုဂ္ဂိုလ်တွေဒါအဘဘပုဂ္ဂိုလ်တွေလို့ခေါ်ပါတယ်အဘဘဆိုတာတရားတို့တရားမြတ်မရနိုင်တဲ့ပုဂ္ဂိုလ်တရားတို့တရားမြတ်ရနိုင်တဲ့ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်မျို ဒီအင်္ဂါ6ခုရှိတဲ့ပုဂ္ဂိုလ်တွေတရားသူတရားမြတ်ရနိုင်ပါတယ်တဲ့အဲ့ဒါတွေကတော့ကံဒိဋ္ဌိကင်းစန္ဒတင်ယုံကျင်တိဟိညာအင်္ဂါ6ဝပြည့်စုံကဘဘပုဂ္ဂိုလ်မှန်လို့ဒါကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးအဲစီကုံးထားစီကုံးပြီးတော့ညွှန်ကြားထားပါတယ်အဲ့ဒါတော့ကံဆိုတာတော့အစောကပင်ရှားနန္ဒရိယကံမရှိတာပါပဲနောက်ပြီးတော့ဒိဋ္ဌိဆိုတာကတော့ သောပြောတဲ့နိယတမိစ္ဆာဒိဋ္ဌိဆိုတဲ့ကံကံရဲ့အကျိုးတရားတွေမယုံကြည်တဲ့အရာအဲ့ဒီအရာတွေကင်းပြီးတော့ယရဏသုံးပါးနဲ့ကံကံရဲ့အကျိုးကိုယုံကြည်ခြင်းဆိုတဲ့သရတရားနဲ့ပြည့်စုံပါမယ်တဲ့နောက်ပြီးတော့တရားအားထုတ်ဖို့အတွက်ထက်သန်တဲ့ဆန္ဒရှိရမယ်နောက်နံပါတ်5ကတော့တိဟိတ်ပုဂ္ဂိုလ်ဖြစ်ရမယ်တိဟိတ်ပုဂ္ဂိုလ်ဆိုတာဒီတော့တတ္တဝါတွေမွေးဖွားလာတဲ့အခါညံ ညံပါလာတဲ့ပုဂ္ဂိုလ်ပြောတာပါပဲဟိုလူဖြစ်ပေမဲ့လို့ညံမပါလာတဲ့ပုဂ္ဂိုလ်မသိနိုင်တဲ့ပုဂ္ဂိုလ် เออนาบิรอตริษันปกโกฤดาฤสวยเนาะเตียรุเตียเมมะยะနိုင်ပါဘူးအဲ့တော့လောအလောဘအဒေါသအမောဟဆိုတဲ့ဒီတရားရှင်ပြီးတော့အမွေးဖွားလာတဲ့ပုဂ္ဂိုလ်တိဟိပုဂ္ဂိုလ်လို့ခေါ်ပါတယ်နောက်နံပါတ်6ကတော့ဥရိယဗျာဉာဏ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တဲ့ဒီအင်္ဂါ6ပါးပါပဲ ยนนาตมะเนี่ยกังกังไอ้อจุโกยงจริงสุดแล้วตราเตียเนี่ยปี้สงเนี่ย4เตียอัธพุทธด้วยสันนะปิ้นปะเลยงาติเหตุปกโกဖြစ်มั้ยชาวอุริยะเวญญะเนี่ยปี้สงมั้ยส่วนไอ้ปกโกอ่ะดีบัวมาติอุริยะเวญญะเนี่ยปี้สงมั้ยสุดาไม่รู้เตียอัธพุทธเลยสุดอุริยะเวญญะอาชีนี่ยောက်တယ်ส่วนงาดีบัวมาเตียรุเตียเนี่ยย่านในเนี่ยปกโกโลยงจริงใส่ชะနိုင်มาเลยเตะที่เองงา6เย ပြည့်စုံနေဆိုရင်ဒါတရားဥတ္တရမြတ်ရနိုင်တဲ့ပုဂ္ဂိုလ်ပါပဲဦးဇင်းတို့ဒီမှာအားထုတ်နေကြတဲ့ယောဂီအားလုံးကတော့ဒီအင်္ဂါ6ရက်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်လေလို့ဦးဇင်းတို့ယုံကြည်ပါတယ်အထူးအားဖြင့်တော့ဒီယုံကြည်မှုတရားတရားနဲ့ဒီတရားကိုလိုလားတဲ့ရလိုတဲ့ပြင်းပြတဲ့ဆန္ဒရှိဖို့ပါပဲအဲ့လိုဆန္ဒရှိတဲ့ဆိုရင်ဝိရိယဆိုတဲ့အားစိုက်ကြိုးစားမှု ရှိနိုင်ပါတယ်ဝိရိယကြိုးစားအားစိုက်မှုရှိတယ်ဆိုရင်မြေဥရိယဗျာဉာဏ်ရောက်ပြီဆိုရင်တော့ဒါဒီဘဝမှာတရားဥတ္တရမြတ်အရာနဲ့ပုဂ္ဂိုလ်ဖြစ်ပြီဆိုတာမိမိတို့ကိုယ်တိုင်ဒါယုံကြည်စိတ်ချနိုင်ပါတယ်ဒါကြောင့်ဒီလိုအရှင်နေမျိုးတရားအရှင်နေမျိုးလေးတွေရအောင်ဦးဇင်းတို့ယောဂီတို့အားလုံးကြိုးစားအားထုတ်နိုင်ကြပါစေကြိုးစားအားထုတ်နိုင်ပြီးတော့တရားအတိတ်ဉာဏ်တို့မြတ်အစဉ်စဉ်ရ
lo san da ju ne di ne u sin no ti ya wo song da ba le
san du san du san du